တော်ရရှိမှာခင်ဗျာမြန်မာနိုင်ငံကိုကမ္ဘာလှည့်ခီးသွားပြီးပုံမဝင်ရောက်လာမှာကိုမလို့လာတာနဲ့တိုင်းသားဒေသတွေမှာရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကင်မှာကိုမလို့လာတဲ့အတွက်ကြောင့်အခုလိုဘုံထောင်ဘုံဖောက်ခွဲခဲ့ရတာဖြစ်တယ်လို့ဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့လူ၈ဦးကိုမေးမြန်းပြီးမှမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်စော်ဝင်းကမနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောခဲ့ပါတယ်ဒါအပြင်ဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးအဓိကတန်တဲ့ရရှိသူတွေဟာလက်ရှိအချိန်ထိဖမ်းဆီးရမိခြင်းမရှိသလိုထွက်ပြေးလွတ်မြောက်နေတဲ့သူတွေဟာနိုင်ငံသားတိုင်းပြည်တစ်ခုခုမှာရောက်ရှိနေမယ်ဆိုရင်လေနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်စော်ဝင်းကပြောပါတယ်။
မြန်မာရဲတပ်ဖွဲ့နိုင်ငံသားရဲတပ်ဖွဲ့တပ်ဖွဲ့အဖွဲ့မှနေတယ်သူတို့နိုင်ငံသားရဲတပ်ဖွဲ့ကဆောင်ရွက်တဲ့ဒုက္ခမျိုးရှိတယ်ကျနော်တို့ဘာလဲဆိုဒီပြေကံကြီးကိုကျွန်တော်ကပြေကံကြီးဖြစ်ကြောင်းကျွန်တော်တို့ရဲ့တရားရင်ဝင်ပြေကံမကျင်တဲ့ထွက်ပြီးဆိုရင်သူ့ရဲ့အချက်လက်အများနဲ့ကျွန်တော်ကနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကနေသူ့ရဲ့လုပ်ထုံးလုပ်ပြီးအညီသက်ဆိုင်အင်တာပိုကနိုင်ငံအားလုံးဓာတ်ပုံထောက်ထားအချက်လက်နဲ့ကျွန်တော်အားလုံးဖြန့်ပြီးအဲ့တော့ကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ပတ်သက်ထွက်ပြေးတဲ့ပြေကံကိုဖန်ဆင်းမှုဒီလမ်းဖြစ်တာ
ခုလိုဘုံဖောက်ခွဲမှုတွေကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမဲ့သူတွေနဲ့ပြည်သူတွေစိုးရိမ်မှုတွေကိုလျှော့ချနိုင်မှုအတွက်အကြမ်းဖက်ဥပဒေကြမ်းကိုရေးဆွဲနေသလိုမြို့နယ်တိုင်းမှာဘုံရှင်လေးရေးအဖွဲ့တွေဖွဲ့စည်းဖို့ပြင်ဆင်နေတဲ့အပြင်လူကြုံရေးနဲ့ပတ်သက်တဲ့ဆက်ဆက်ပစ္စည်းတွေဝယ်ယူနိုင်မှုအတွက်မြန်မာကျပ်ငွေ6ဘီလီယံသုံးဆွဲသွားမှာဖြစ်တယ်လို့ရဲချုပ်စော်ဝင်းကပြောပါတယ
်။ပထမအချက်ကျွန်တော်ကဥပဒေပိုင်းအရကျွန်တော်တို့ခိုင်မာအောင်ဆောင်ရွက်မှုအဲ့တော့ကျွန်တော်နေမှာဒီလိုအကြမ်းဖက်ကိစ္စတွေကိုဖြစ်ဖြစ်ရောက်ရောက်ကျွန်တော်တို့တားဆီးကောင်းတယ်လို့အကြမ်းဖက်ဥပဒေရေးဆိုရေးဆွဲနေဖြစ်ပါတယ်။အဲ့ဒါလည်းကျွန်တော်တို့ Guardian အဆင့်ကိုအကြောင်းပြုဖြစ်ပါတယ်။မကြာသေးခင်ကာလတုန်းကကျွန်တော်တို့ဒီထုတ်တော်ကိုတင်ပြပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့နိုင်ငံတကာရောပြည်သူရောစိုးရိမ်ပူပန်မှုများကိုဥပဒေပိုင်းညာကျွန်တော်ကာဝေတသိပြီးဖြစ်တယ်ဒုတိယပိုင်းကတော့ကျွန်တော်ဒီ member ပိုင်းအဲ member ပိုင်းနဲ့ကျွန်တော်ပြောရရင်တိုင်းပြည်နဲ့အသီးသီးမှာ ocean လေးရဲ့ဖွဲ့ boss squad ဆိုတာလေ့ကျင့်မှုတွေကျွန်တော်ဆောင်ရွက်ထားဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော် security ဒီ equipment များကိုအသုံးပြုတော့လုပ်ရင်းတုံးနေဆောင်ဖြစ်ပါတယ်အဲဒါကြောင့်နောက်လာတဲ့မှာကျွန်တော်က6 billion ကျပ်တန်ဖို့ဒီပညာထောက်ဖို့ပြင်ဆင်နေတယ်ဘယ်လိုတက်ဆင်းပြီးတော့ဒီလိုမျိုးရဲ့ဒီလုံလုံရေးဒီနိုင်ငံတော်ရဲ့လုံလုံကြီးကိုတုံ့ပြန်ဆောင်ရွက်ဖို့စီစဉ်ထားပြီးဖြစ်ကြောင်းရှင်းလင်းပြချာ
တချိန်ထဲမှာပဲဘုံပေါက်ကွဲမှုတွေဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားအဖြစ်ခိုက်ရစဲရေးလက်မှတ်ရေးထိုးဖွဲ့ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်တယ်လို့ဘုံပေါက်ကွဲမှုတွေနဲ့ပတ်သက်တဲ့ဖမ်းဆီးရမိသူတွေထဲမှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅အဖွဲ့ဝင်ဟောင်းတူပါဝင်နေပေမဲ့ငင်းကြေးရေးကိစ္စတွေကိုထိခိုက်မှုမရှိဘူးလို့နိုင်ငံတော်သမ္မတပြောရေးဆိုခွင့်ရှိသူပြည်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
ဒီဖြစ်ရအပါအဝင်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီလိုနိုင်ငံရေးဖြစ်စဉ်ကရပ်တန့်သွားစရာအကြောင်းမရှိပါဘူး။ကျွန်တော်တို့နိုင်ငံတော်ဆိုရတဲ့နိုင်ငံရေးကိုမဖြစ်ဖြစ်အောင်လုပ်မယ်လို့ကျွန်တော်တို့ထုတ်ပြန်ထားပြီ။အခက်ကကျွန်တော်တို့နဲ့ဆွေးနွေးနေတဲ့တိုင်းသားပေါင်းဆောင်များတဲ့နိုင်ငံရေးကိုမရရအောင်တိစောက်မယ်။တိုးတက်ဝေးသူမှတိုင်းဆောင်ရွက်သွားမယ်ဆိုတဲ့စိတ်ရှိပြီးသား။ဒီလိုချက်ကအတူတူပဲဖြစ်တယ်။ဒါကြောင့်မလို့ဘလို့စေခုံကွယ်ရရှိရှိကျွန်တော်တို့ဒါကိုမဖြစ်ဖြစ်အောင်လုပ်သွားမှာ။နောက်တစ်ခုနဲ့ဒီနေရာမှာကျွန်တော်ပြည့်စုံပြီးဆွေးနွေးချင်တာက KNU ဖွဲ့စည်းရေးပုဂ္ဂိုလ်များအနေနဲ့လည်းအခုဒေတုကြီးပြောသွားသလိုပဲလက်ရှိကျွန်တော်တို့ပေါ်ထုတ်ရရှိတဲ့အထက်မှာတော့ဒါစီဝါရေးကိစ္စတစ်သက်ပဲလို့ကျွန်တော်သိရတယ်။ဒါပေမဲ့နောက်ထပ်ဘာတွေရှိနိုင်သေးလဲ။ဘာတွေလုပ်နိုင်လဲဆိုတော့ကျွန်တော်အပြေအဝဖူအောင်ဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ကရင်ဘက်ကလည်းကျွန်တော်ဆုံးဖြတ်ထားပါတယ
်ဘုံပေါက်ကွဲမှုတွေကြောင့်ဒီနှစ်ဒီဇင်ဘာလမှာမြန်မာနိုင်ငံကအင်ရှင်နိုင်ငံအဖြစ်ကျင်းပမယ့်28ကြိမ်မြောက်အရှိတောင်အာရှအားစားပွဲတော်စီးကိန်းပြိုင်ပွဲမှာဖိလစ်ပိုင်နိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်မယ်အားစားသမား200ကျော်ရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံအားစားကော်မရှင်ဥက္ကဋ္ဌရစ်ချီဂါစီယာကမနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကတော့စီးကိန်းပြိုင်ပွဲကျင်းပမယ့်နေရာ၄နေရာအတွက်အမျိုးသားလုံခြုံရေးအဆင့်အဖြစ်သတ်မှတ်ပြီးပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဗိုလ်ချုပ်ကိုကိုကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဗဟိုကော်မတီကိုဖွဲ့စည်းထားတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောပါတယ်
ကျွန်တော်တို့စီးကိန်းရ၄နေရာကျင်းပမှာဖြစ်ပါတယ်ရန်ကုန်ရဲ့မြေပြည်တော်ရဲ့ကျွန်တော်တို့မန္တလေးရဲ့ပဲခူးကျင်းပအဲ့ဒီနေရာအားလုံးမှာကျွန်တော်တို့လုံခြုံရေးဝန်ကြီးများကိုယ်တိုင်ဥက္ကဋ္ဌဖြစ်တာဝန်ဆောင်ရွက်ပြီးတော့စစ်တမ်းကြပေါ်မီယာဖွဲ့ပွဲစည်းပြီးတော့စီမံဆောင်ရွက်ထားပြီးဖြစ်ပါတယ်။ထို့အပြင်ကျွန်တော်တို့ဘိုးပေါ်မီယူလည်းကျွန်တော်ပြည်ထောင်ဝန်ကြီးဥက္ကဋ္ဌကျွန်တော်တွေ့မှုနဲ့လည်းစီမံဆောင်ရွက်ထားပြီးဖြစ်ပါတယ်။ထို့အပြင် DCTV လည်းကျွန်တော်က National Security စနစ်ကျွန်တော်ထားပြီးတော့ကျွန်တော်ဆောင်ရွက်ထားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဘုံပေါက်ကွဲမှုတွေထပ်မံမဖြစ်ပွားဖို့အတွက်လုံခြုံရေးနဲ့ပတ်သက်ပြီးပြည်သူတွေကိုအသိပညာပေးတာတွေပြုလုပ်သွားမှာဖြစ်သလိုကမ္ဘာလှည့်ခီးသွားတွေသွားလာမှုများတဲ့နေရာတွေမှာရှိတဲ့ဟိုတယ်ဝန်ထမ်းတွေကိုလည်းလုံခြုံရေးသင်တန်းတွေပေးသွားမှာဖြစ်တယ်လို့ရဲချုပ်ဇော်ဝင်းကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ။